မရရဲ့အမေနဲ့အစ်စ်ထက်ပြီးဖွဲ့စည်းလိုက်တဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်မှာလူ့ခွင့်ရေးကိစ္စထဲထဲဝင်ဝင်ဆောင်ရွက်နေတဲ့ဥပဒေပညာရှင်တွေအရက်ဖက်အဖွဲ့တွေမပါတဲ့အတွက်ဒီကော်မရှင်စစ်အပေါ်မျှော်လင့်ချက်တိတ်မထားကြဘူးလို့လူ့ခွင့်ရေးအဖွဲ့တွေကပြောကြပါတယ်မြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေတိုးလာနေတဲ့အချိန်မှာပဲအခုအစ်စ်ထက်ဖွဲ့စည်းလိုက်တဲ့ဒီကော်မရှင်စစ်အပေါ်အရက်ဖက်နဲ့ဥပဒေပညာရှင်တွေကရောဘယ်လိုမြင်ကြပါသလဲ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမြန်မြန်တင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေတိုးလာနေချိန်မှာပဲအရင်အစိုးရအရာရှိဟောင်းတွေလူ့ခွင့်ရေးကိစ္စတွေကိုထက်ထက်ဝင်ဝင်ဆောင်ရွက်နေရဲ့ဥပဒေတရားရှင်တွေမပါပဲအမျိုးသားလူ့ခွင့်ရေးကော်မရှင်အစ်စ်ကိုဖွဲ့စည်းလိုက်တာကြောင့်လူ့ခွင့်ရေးဆိုင်ရာတွေမှာထူးခြားတဲ့အကြောင်းလဲတွေဖြစ်လာလိမ့်မယ်လို့မျှော်လင့်မထားကြောင်းလူ့ခွင့်ရေးချိုးဖောက်မှုဆိုင်ရာစုံစမ်းဖော်ထုတ်ရေးကော်မတီအတွင်းရေးမှူးဒေးဗစ်စလာမင်ကပြောပါတယ်ကျွန်တော်နို
င်ငံမှာလက်ရှိလူ့ခွင့်ရေးဒီနေ့ဖတ်တဲ့အခါဥပဒေကောင်းမှုကတိကျမှမရှိပါဘူးခင်ဗျအဲဒီကော်မရှင်ကျန်တဲ့ပြည်ရဲ့ကိစ္စမှာလည်းကျွန်တော်သိပြီးတော့မျှော်လင့်ထားပါဘူး။အခုလိုဆိုတော့ဒီကော်မရှင်တွေနဲ့ဘယ်လောက်ထိဒီဆိုလိုဒီကုဏီကိုတကယ်တော့စောင့်ဆောင်နိုင်မှာဆိုတာကျွန်တော်တို့ဒါတော့ကျွန်တော်တို့စက်ကစောင့်ကြည့်ရတဲ့အနေအထားမှရှိပါတယ
်။လက်ရှိမြန်မာနိုင်ငံမှာအလုံတမအခွင့်အရေးတရားစီရင်ရေးနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆို권ကြီးကောင်းကောင်းမရှိသေးတဲ့အပြင်မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကပါလူ့ခွင့်ရေးကိုအကာအကွယ်မပေးထားဘူးလို့လူ့ခွင့်ရေးဆိုင်ရာလိုက်ပါဆောင်ရွက်နေတဲ့ဥပဒေပညာရှင်တွေကဝေဖန်နေကြတာပါအခုဖွဲ့စည်းလိုက်တဲ့ကော်မရှင်အသစ်မှာလူ့ခွင့်ရေးကျွမ်းကျင်တဲ့ဥပဒေပညာရှင်တွေကိုထည့်သွင်းဖွဲ့စည်းမထားတဲ့အတွက်လက်ရှိအခြေအနေကအပြောင်းလဲဖြစ်လာဖို့မဖြစ်နိုင်ဘူးလို့ပြည်အောင်လူရှိနေများနဲ့ဥပဒေထောက်ကူပြုအဖွဲ့ရဲ့ဥက္ကဋ္ဌတရားလွတ်တော်ရှိနေဦးကြည်မြင့်ကပြောပါတယ်
လူ့ခွင့်ရေးကိစ္စတွေမှာတော့ဆက်တဲ့လူပြောနေတဲ့ရှင်းလင်းကြီးတွေရှိတယ်ဗျာ။ဥတော်တရားတို့ဥမေလာတို့ဒီလိုတွေပေါ့နော်တခြားလူတွေရှိပါသေးတယ်နော်။ရှင်းလင်းကြီးကိုစားပြုတဲ့အတင်းဖွဲ့ရာဖြစ်ဖြစ်တယောက်ချင်းထူးထူးနဲ့ဒီကမပါတာဟုတော့ကျွန်တော်ဝင်နေတယ်ဗျာ။ပါဦးဟောမျိုးပြီးလို့ဆိုတင်းတင်းကြပ်ကြပ်ကိုထူးထူးချုံလုပ်ကြတယ်ဗျာ။အဲဒီလိုကျဲဆိုတာလူတွေလူ့ခွင့်ရေးကြောင်တင်းတင်းကြပ်ကြပ်လုပ်ပြီးဆွဲကြလိုက်လုပ်နေတဲ့လူတွေဒီအဆက်ဝင်စားတဲ့လူတွေပါပြီလေဗျာ။
မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဟောင်းဟာ2019ထဲမှာတိုင်ကားစာပေါင်း2900ကျော်ရရှိခဲ့ပြီးကံကြွယ်ခဲ့တဲ့အမှုပေါင်းက400ဝန်းကျင်ရှိပါတယ်။ကော်မရှင်ဟောင်းရဲ့၅နှစ်တာသက်တမ်းအတွင်းမှာလူ့ခွင့်ရေးချိုးဖောက်ခံရတဲ့ကိစ္စတချို့ကိုစုံစမ်းဖော်ထုတ်နိုင်ခဲ့ပါတယ်။ပြည်သားထင်ရှားတဲ့တစ်ခုကတော့မြန်မာတပြည်လုံးကအကျဉ်းထောင်တွေစီသွားပြီးဖိနှိပ်မှုတွေရှိနေတဲ့ထောင်ရင်းအခြေအနေတွေကိုစုံစမ်းတင်ပြခဲ့တာဖြစ်ပါတယ်။ဒါပေမဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ရင်အတိုင်ခံရသောအဖွဲ့အစည်းတွေဖြစ်တဲ့တပ်မတော်ရဲတပ်ဖွဲ့နဲ့ပတ်သက်ပြီးကော်မရှင်ကိုယ်တိုင်ကထိတဲ့ဝင်ဝင်မဆောင်ရွက်နိုင်တယ်လို့ဒီလိုပြည်ထောင်ဝင်ကြီးဌာနနဲ့ပတ်သက်လာရင်ကြော်လွှားနိုင်သောမရှိတဲ့ကော်မရှင်ဟာအဝေဖန်ခံနေရတာဖြစ်ပါတယ်။အခုအသက်ဖွဲ့စည်းလိုက်တဲ့ကော်မရှင်ကလည်းထူးခြားမှာမဟုတ်ဘူးလို့လူ့ခွင့်ရေးစောင့်ကြည့်သူတွေကပြောပါတယ်။ဒါပေမဲ့
ကတည်းကပါလဲဆိုတဲ့ခါကျတော့ဒီဟိမငိုက်ကော်မရှင်ကိုတိုင်လိုက်ပါမှပဲသူက victim တွေကကျန်လို့မှကျောင်းရင်တရားဆွဲခံရတာမျိုးဒီကိစ္စကိုအောင်မြအောင်မလုပ်နိုင်တာမျိုးတွေရှိနေတဲ့ခါကျတော့အခုကြီးကပူတောင်ဆိုးလာမလားဆိုတော့ခံစားမှုမျိုးလည်းရှိပေါ်တယ်ကဲ့
တချင်ငိမ့်ငိုင်းကွန်ရက်ကဒေါ်ခွန်ကြာပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အစ်စ်ကိုအဖွဲ့ဝင်17ယောက်နဲ့အစ်စ်ဖွဲ့စည်းကြောင်း2020ဇန်နဝါရီ14ရက်မှာသမ္မတရုံကအမိန့်ကြေညာစာထုတ်ပြန်ခဲ့ပါတယ်အာဆီယံအစိုးရအချင်းချင်းလူ့ခွင့်ရေးကော်မရှင်မြန်မာနိုင်ငံကိုယ်စားလှယ်ဦးလာမြင့်ကဥက္ကဋ္ဌဖြစ်ပြီးတက္ကသိုလ်ပါမောက္ခကာကွယ်ရေးဝန်ကြီးဌာနပြည်ထောင်စုဌာနပြည်အောင်စုရှိနေကြုံရုံအကြီးအကဲအရာရှိဟောင်းတွေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်